င်ငံဘက်ကောင်မျိုးနာကစမုံစခွန်ခရိုင်တွင်းကဒစ်စကင်နယ်မုံမျိုးစုံလုပ်တဲ့ဆက်ရုံကလူငယ်မြန်မာအလုပ်သားအလုပ်သမား82ယောက်ကိုနိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးမယ်လေသဘောတူစာချုပ်အတိုင်းတော့လောက်ခမပေးကြပါဘူးသဘောတူစာချုပ်အတိုင်းလောက်ခပေးဖို့တောင်းဆိုရမှလည်းအလုပ်ကနေထုတ်ပြန်ခံခဲ့ရပါတယ်ပြည်စုံကိုထိုင်းချီဆိုင်ယူရီမြန်မာရဲ့တင်ဒောက်မိန်းမကသတင်းပေးပို့ထားပါတယ
်ထုတ်ပြန်ခံခဲ့ရတဲ့အလုပ်သမားတွေဟာလွန်ခဲ့တဲ့2လကျော်ကတည်းကဘစ်စကစ်ကူကီဝေဖာစတဲ့မုံမျိုးစုံလုပ်တဲ့ Variety Food International Company မှာနှစ်နိုင်ငံလုံးသမားခေါ်ယူဆန်ထားရေးအစီအစဉ် MOU စာချုပ်နဲ့လာရောက်အလုပ်လုပ်နိုင်ခဲ့ကြတဲ့အလုပ်သမားတွေဖြစ်ကြပါတယ်။သူတို့တွေဟာရောက်တဲ့အချိန်ကစပြီးထိုင်းနိုင်ငံရဲ့ဥပဒေပါလုံအားခတိုင်းမရခဲ့ကြသလိုအလုပ်သမားအခွင့်အရေးတွေတောင်းဆိုရကနေအလုပ်ကနေထုတ်ပယ်ခံရသည့်ဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတို့ကပြောပြပါတယ်။
ဒီသားမသေးဘူးသမီးတို့ပုတ်ရခိုင်းပြီ။သားတို့ကသမီးသားချင်းကိုနိုင်ဝက်ပဲနားတယ်၊တနိုင်မနာသေးဘူး။ပြီးတော့ဆေးရုံနဲ့မှတ်ပါရအောင်သမီးတို့အလုပ်သမားတွေကိုပတ်စံမပေးတဲ့ပြင်ပတ်စံတရားဖြတ်တယ်။အိုင်းစနစ်ပေးတာလည်းသူတို့ကဆိုင်ရသေးလေးနဲ့ပေးတယ်၊ဒီဘဲရဆေးရဆိုတာတိကျမှုမရှိဘူး။နေသားလားအိုဒီလားဆိုတာမရှိဘူး။ပြီးတော့သမီးတို့အလုပ်ပရက်တွေမှာအလုပ်ဆင်းခိုင်းတယ်၊ဒါပေမဲ့နှက်စာမသေးဘူး။အဲ့ဒီချက်ကလေးတွေကိုသမီးတို့လိုချင်တဲ့တောင်းဆိုတယ်။မသေးဘူးသူတို့။အဲ့မောင်းထုတ်တယ်သူတို့တမီးတို့ခေါ်တော့300နဲ့ခေါ်ပါတယ်အခုမပြောကြရဲဒါပေမဲ့မပေးဘူးအဲ့တိုင်းနဲ့တမီးတို့တမီးကို200ရရလို့ရှိရဲ300ကျော်ရရလို့ရှိတယ်သူတို့ပုတ်ချက်ခိုင်းတယ်စနေကိုတမီးတို့မနက်ခွန်းနာရီဝင်နေများ7နာရီမှထွက်ရပါတယ်ခနေစားနေရင်7နာရီဆိုခနေစားဆင်းပါတယ်7ခွဲဆိုအလုပ်ပြန်ဝင်ရတယ်အဲ့တောင်ရှောက်ကိုများ7နာရီတိတခါမှမနာရတော့ပါဘူ
းလူသမားတွေကိုအလုပ်ကနေနားခိုင်းလိုက်တဲ့အတွက်အလုပ်သမားကကွယ်ဆော့ဆော့ရေးရုံကိုတွားရောက်တိုက်ကြားမှုတွေလုပ်ခဲ့ပေမဲ့ပြည်ထနာတွေကပြည်လည်းမှုမရပဲမြမပီကိုပြန်ပို့ဖို့အတွက်စီစဉ်နာတွေကိုလည်းကြုံနေရတယ်လို့ဆိုပါတယ
်ဖြစ်ပြီး24ရက်နေ့ဖြစ်တယ်25ရက်နေ့စာပါတီကံရုံကတမီးတို့ရောက်တယ်တောက်တော့အေဂျင်စီမလာနိုင်ဘူးတန်ရာရှိတွေမလာနိုင်ဘူးလုပ်ငန်းကမလာနိုင်ဘူးအဲ့ဒီအတွက်တမီးတို့ပြက်ကွက်တယ်တမီးတို့အလုပ်သုံးရက်ပြက်တဲ့အတွက်သူတို့ကလည်းဝမ်းသိမ်းမတ်ထူရမယ်လို့ပြောတယ်တမီးတို့ကလည်းအဲ့ဒါကိုထိုးမယ်လို့ပြောခဲ့ပြီးသားအဲ့ဒါပဲတမီးတို့ဒီမနေ့ကျတော့အဲ့ဒီဝန်ထမ်းရုပ်ကိုပေးရသူတို့အဝါကပေးတာကိုထိုးမဲ့အလုပ်သုံးရက်ကိုပြတ်ထားရဒါပေမဲ့တမီးတို့ကအလုပ်သုံးရက်ပြတ်ထားမှာကလည်းသူတို့မောင်းထုတ်လို့အလုပ်ကိုမလာဘူးအေဂျင်စီမကြောင်းမလာဘူးအချိန်ကြီးဘယ်သူမှတမီးတို့အဖြေရှင်းမသေးဘူးတော့အဲ့နဲ့နေလိုက်တဲ့ဒါကဒါအတွက်ကိုတမီးတို့ကလက်မှတ်ထိုးခိုင်းတာလေနေလိုက်မြဲသူတို့ကလည်းအလုပ်သုံးရက်ပြလို့လက်မှတ်ထိုးခိုင်းတာလို့အဲ့လိုပြောသူတို့စီမှာဇက်ကတန်ရှိတယ်တမီးတို့ဇက်ကတန်ကြိုင်းတယ်အဲ့ဒါကြောင့်ပြန်မသေးဘူးအဲ့ဒီစာကိုဓာတ်ပုံရိုက်ယူမယ်ဆိုတော့လည်းအယူမခံဘူးခုံးလေးကိုသိနေသူတို့ကမယူကြတာလားအဲ့ဒါနဲ့တမီးတို့ကမထိုးရသေးဘူးလက်မှတ်ကိုဘာအတွက်မမတီးတဲ့အတွက်ဆိုအေဂျင်စီလာမှသူတို့ကအဲ့ဆိုလက်မှတ်ထိုးတယ်တမီးတို့ပြောတယ်ဆိုတော့ပြောအေဂျင်စီလာတယ်အေဂျင်စီလာတော့သူတို့အေဂျင်စီနဲ့ညှိတယ်တမီးတို့ပြီးတဲ့ပြီးတော့ပြန်တမီးတို့စက်ရုံနဲ့ပြင်းမှုတော့အပြင်မှာဒီဘူလဲကတမီးတို့တွေနေရတယ်ပြန်တော့ကတော့တမီးတို့ဒီလုံကအလိုမရှိတော့ဘူးတဲ့တမီးတို့မြန်မာပြည်ပြန်ဖို့မယ်မဲစက
ဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားတွေနေရမပြန်ပဲအလုပ်ဆက်လုပ်နိုင်ဖို့အတွက်မြန်မာတန်ရုံးနဲ့ကုမ္ပဏီတွေကညှိနှိုင်းဆောင်ရွက်တာမျိုးတွေလုပ်တင်တယ်လို့လည်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကလည်းပြောပါတယ်လက်ရှိအင
်ဂျက်စီကနေပို့လိုက်တဲ့အလုပ်သမား80ကျော်ကစက်ဆံပြီးပြီးလာတာလေကျွန်တော်တို့ကခံရာကြီးကိုဖြည့်သိမ်းခြင်းတာကဲဒါဘယ်သူမှလဲအလုပ်သမားမှလားအလုပ်ရှင်မှလားအလုပ်သမားမှပြန်ဖို့အလုပ်ရှင်မှရောအရေးယူအင်ဂျက်စီကတော့လာတယ်သူကတော့ဥပဒေတိုင်းကတော့အလုပ်သမားကအလုပ်မလုပ်ရင်ပြန်ဖို့မယ်ဆိုလို့ပြန်ဖို့မယ်ဆိုတော့
ဒီကိစ္စနဲ့ပတ်သက်လို့တော့မြန်မာတန်ရုံးဘက်ကိုဆက်တယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ရက်ကပဲ MOU နဲ့လာတဲ့မြန်မာလူသမား10ဦးခန့်ဟာနှစ်စန်းတည့်ရက်နေ့မှာအလုပ်မဆင်းတဲ့အတွက်ဆိုပြီးအလုပ်ကနေထုတ်ပယ်ခံခဲ့ရပြီးဤဆက်ရဓာတ်ဆီဆိုင်မှာခြားထားတာကိုခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားတွေဘက်ကအလုပ်ရှင်ကိုတရားစွဲဆိုမှုတွေလုပ်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းပြောပြပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါအလုပ်သမား3တန်းကနေ4တန်းလောက်ထိရှိနေပြီးနိုင်ငံသဘောတူစာချုပ် MOU အပါအဝင်တခြားတရားဝင်ထောက်ထားတဲ့နေထိုင်ကြသူတွေကတော့သိန်းကျပ်လောက်ပဲရှိကြပါတယ်ရှင်။